ဒီပလီဝိပုကျောင်းနေရင်မှာလက်နက်တွေတူလောင်ထားတယ်ပလီဝိပုကျောင်းနေဟာစစ်ခန်းနေဖြစ်တယ်လို့ဆွဆွဲချက်တွေရှိနေတဲ့အတွက်အစ္စလမ်ဘာသာဝင်တွေဝိပုရာပလီတွေကိုအများပြည်သူဝင်ထွက်သွားလာလေ့လာကြည့်ရှုခွင့်နေလို့ဖို့မြန်မာမွတ်စလင်ခေါင်းဆောင်တွေဒီကနေ့ပထမဆုံးအကြိမ်စီစဉ်ခဲ့တဲ့အကြောင်းတင်ပြပါမယ်ဘုရားဘာသာဖုံးတော်ကြီးတွေအပါအဝင်လေ့လာသူတရားကျော်ဟာဒီနေ့မနေ့စောပိုင်းမ မှာပါရှင်
ဘာသာရေးပြည်ပကားတွေဖြစ်အောင်လုံဆောင်တဲ့လူတစုကမွတ်စလင်တွေရဲ့ဗလီတွေမှာအက်ဆစ်တွေနဲ့လက်နက်တွေတိုးလောင်ထားပြီးတော့စစ်စခန်းတစ်ခုပြုလုပ်နေပါတယ်ဆိုတဲ့ဝါဒပြန့်ချီမှုတွေဟာတကယ်မဟုတ်တဲ့အကြောင်းဒီကနေ့ကစပြီးတော့ဗလီတွေကိုလိမ့်လာနိုင်တဲ့အစီအစဉ်တစ်ခုဘူအောင်ကျော်လန်းကဗလီမှာကျင်းပခဲ့တာပါအခုလိုဗလီတဲကိုအခြားဘာသာဝင်တွေဝင်ထွက်ကြည့်ဖို့စီစဉ်ပေးတဲ့နေရာမှာအခြားတစုံတရာအခက်အခဲတွေကြီးကြီးမားမားမရှိဘဲပြည်ပြည်လည်လည်ရှိခဲ့တယ်လို့ပွဲစီစဉ်ပေးတဲ့အဖွဲ့ဖြစ်တဲ့ Pray for Myanmar ကကိုစော်မင်းလက်က VOA ကိုပြောပါတယ်
ပလီတွေကိုဝင်ကြည့်တဲ့အချိန်မှာဝင်ကြည့်အောင်ကျွန်တော်တို့စီစဉ်ပေးစီစဉ်တဲ့အချိန်မှာအခုအားလုံးကကျွန်တော်တို့စောစောစီမံခင်ဗျာဘာအခက်အခဲမှမရှိပါဘူးခင်ဗျာကျွန်တော်တို့အာဏာပိုင်ကိုခွင့်ပြုချက်ယူတဲ့အချိန်မှာဒါဆားရနောက်ဆုံးပြည့်တဲ့အချိန်ကြီးမှာအားလုံးပြည်ပြည်လည်လည်နဲ့ဟိုအခက်အခဲမရှိအောင်ကျွန်တော်အောင်မြင်စွာပြီးဆုံးနိုင်ပါမယ်ခင်ဗျာ
ဗုဒ္ဓဘာသာမြန်မာတွေအနေနဲ့အစ္စလာမ်ဘာသာဝင်တွေအကြားမှာအခြားအထင်မြင်လွဲမှားမှုတွေထပ်မရှိစေဖို့နဲ့ဖြစ်နိုင်ရင်လုံးဝအထင်မြင်လွဲမှားမှုတွေမရှိဖို့အတွက်ဘာသာတစ်ခုနဲ့တစ်ခုအကြားအပြန်အလှန်နားလည်သိခံပြီးအမြင်ချင်းဖလှယ်နိုင်တဲ့အထိဖြစ်အောင်အခုလိုဗလီလေးလာရေးတွေကိုစီစဉ်ခဲ့တာဖြစ်တယ်လို့ကိုစော်မင်းလက်ကပြောပါတယ
်ကျွန်တော်တို့ဒီဗုဒ္ဓဘာသာနဲ့မွတ်စလင်ဟိုအကြမ်းဖက်လူတစုကဒီလိုမျိုးစနစ်တကျဟိုလူပြည်သူတွေထင်ရောက်ထင်မှားဖြစ်အောင်ဟိုတချို့ကဝါဒဖြန့်တာတွေရှိပါတယ်ခင်ဗျအဲဝါဒဖြန့်တာဆိုတာကျွန်တော်တို့ဒီပလီထဲမှာအနောက်ကောင်ထားတယ်ပလီထဲကဗုဒ္ဓဘာသာဝင်လို့မရဘူးပလီထဲမှာစစ်တင်နှန်းနေပြီးနေတယ်အပလီထဲမှာဟိုဝါလေးလို့ဓာရီကိုကျွန်တော်တို့ဟိုခဏကျွန်တော်အပလိုလည်းကြားပါမယ်ခင်ဗျာကျွန်တော်လည်းခဏခဏကြားနေရပါတယ်ခင်ဗျာဓာရီကျွန်တော်တို့ကမဟုတ်ဘူးဆိုတာဟာလေအရင်နေ့ရတယ်ကျွန်တော်ပြောပြထားပါတယ်ခင်ဗျာ
ဇွန်လ16ရက်နေ့မနေ့အစောပိုင်းမှာဗလီလေးလာရေးအတွက်လာရောက်တဲ့ဧည့်သည်တော်တွေဟာအချိန်နှစ်နာရီနီးပါးလောက်ဗလီဝိပုကျောင်းထဲမှာရှိတဲ့ဘာသာရေးသဘောတရားတွေကိုလေ့လာခဲ့တယ်လို့ဗလီဝိပုကျောင်းလေ့လာရေးမှာပါခဲ့တဲ့မွတ်စလင်တဦးလည်းဖြစ်ညီညွတ်မှုတည်ဆောက်ရေးကွန်ရက်ကခေါင်းဆောင်ပိုင်းတဦးလည်းဖြစ်တဲ့ဒေါက်တာမြင့်သိန်းကပြောပါတယ်
မနေ့ပိုင်းရက်4နာရီကျော်လောက်မှာနည်းနည်းလူစုံတဲ့အခါမှာအားလုံးတဏ္ဍာရော်ကြီးရောဒီပရက်စီရောဧည့်သည်တော်ကြီးရောဒီပလီယိုလိုက်လေးလာတယ်ပေါ့ပလီရဲ့ဝိပုတဲ့သဘောတရားဝိပုဆောင်နေတော့ဓမ္မစင်နေနောက်ဒီမှာရှိတဲ့ကျွန်တော်တို့သင်္ကေတတွေပေါ့နောက်ကိုလည်းတန်းစင်နေနေရာတွေနောက်စာတင်ဆောင်နေအကုန်လုံးအဓိကတော့ပလီရာစစ်စခန်းမဟုတ်ဘူးလက်နဲ့ဒီတူလောင်ထားတဲ့ဟာတွေမဟုတ်ဘူးဒီဟာလေးတွေနေနေတင်လာရင်ဖြစ်အောင်ပေါ့အဲ့ဒါပထမပိုင်းမှာဒါလုံးလိုက်ကြည့်ကြရဲပေါ့
ဒီကနေ့လေးလာရေးခီးစင်မှာ2000ခုရှိဝါရောင်လှူရှားမှုမှာခေါင်းဆောင်ပိုင်းကပါဝင်ခဲ့တဲ့တန်ဃာတော်တွေကလည်းဗလီဝိပုကျောင်းအတွင်ဝင်ရောက်လေ့လာခဲ့ပြီးတော့ဆရာတော်ဗဒနာပန္နဝန္တကဘာသာရေးနဲ့ပတ်သက်ပြီးတန်တရားတွေကင်းရှင်းရေးနဲ့ပတ်သက်ပြီးတော့လည်းမိန့်ကြားခဲ့ပါတယ်အခုလိုဗလီတဲကိုဝင်ရောက်လေ့လာခွင့်ရတဲ့အတွက်နောက်အခါမှာဘာသာတစ်ခုနဲ့တစ်ခုအကြားတန်တရားတွေလည်းကင်းဝေးသွားနိုင်တယ်လို့ဆရာတော်ဥဗဒနာပန္နဝန္တကသုံးသပ်မိန့်ကြားပါတယ်
အဲ့တော့တို့ကလူလူစုကြောင့်ပဲဖြစ်ဖြစ်လူလူစုကြောင့်မဟုတ်တာပဲဖြစ်ဖြစ်အရေးကြီးဆုံးကတော့စစ်ပွဲတွေလည်းအရေးကြီးတာပဋိပက္ခပါနော်ဒီစစ်ပွဲဆိုတာဟိုကစင်ပြည်နယ်မှာဖြစ်ရင်ကစင်ပြည်သူတွေပဲအဲ့စစ်ပွဲတန်ခါရတော့ပေါ့နော်ရခိုင်ပြည်နယ်မှာဖြစ်ရင်ရခိုင်ရဲ့အပြည်သူတွေပဲတန်ခါရတာအခုလိုမျိုးဘာသာရေးကိုအခြေခံပြီးတော့လူမျိုးရေးကိုအခြေခံပြီးတော့ပဋိပက္ခတစ်ခုဖြစ်ရင်တော့တရံငံလုံးကဖြစ်နေတဲ့ပြည်သူတွေအားလုံးဒုက္ခရောက်ကြရတဲ့ဥစ္စာကိုခံစားရမှာပဲလို့အဲ့လိုအစရှိတာပြောတာပဲ
ဘာသာပေါင်းစုံယဉ်ကျေးမှုတွေဖလှယ်တဲ့ဒီပွဲမှာမြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့ဘာသာပေါင်းစုံရဲ့ဝိပုကျောင်းတွေ၊ဖျားရှိကိုကျောင်းတွေ၊ဗလီတွေ၊ဖျားတွေ၊ဖုံးတော်ကြီးကျောင်းတွေကိုဘာသာပေါင်းစုံကဘာသာဝင်တွေကအပတ်စဉ်တင်းငင်းနေတဲ့အတိုင်းလိမ့်လာမှုတွေပြုလုပ်မှဖြစ်တယ်လို့လည်းကိုစော်မင်းလက်ကပြောပါတယ်။ရှေ့တစ်ဖက်မှာတော့အင်းစိန်မှာရှိတဲ့ဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းကိုလိမ့်လာရေးသွားဖို့စီစဉ်ထားပြီးတော့မွတ်စလင်ဘာသာဝင်တွေကလည်းအဲ့ဒီဖုံးတော်ကြီးကျောင်းကိုတွားရောက်လိမ့်လာမှဖြစ်တယ်လို့ဘာသာပေါင်းစုံလိမ့်လာရေးပွဲစီစဉ်ရေးလုပ်တဲ့ Pray for Myanmar ကခေါင်းဆောင်မဲ့လူငယ်တချို့ကအတည်ပြုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။